ဒီလကနိုဝင်ဘာ30ရက်နေ့မှာဒေါအောင်ဆန်းစုကြည်ကိုဆွဲဆိုထားတဲ့အမှုတွေက905ခါခွေစူပူလှုပ်ဆောင်မှုနဲ့ဆွဲဆိုထားတဲ့အမှုကိုတရားရုံးကနေအမိန့်ချမှတ်တော့မှာဖြစ်ပါတယ်။တပ်တည်အထောက်အထားနဲ့အကြောင်းအရာတွေမခိုင်လုံမဲ့တမင်ဖန်တီးထားတာဖြစ်တယ်လို့လူခွေရရှိနေဦးမင်းဝင်ဦးကသုံးသပ်ပြောဆိုပါတယ်။ကိုဇော်မိုးကျော်ကဆက်သွယ်မေးမြန်းထားတာနားဆင်ကြပါခင်ဗျာ။
ဦးမင်းဝင်ခင်ဗျာအခုပထမဆုံးကျွန်တော်မေးချင်တာကတော့ဒီလိုပါဒေါအောင်ဆန်းစုကြည်ကိုဒီနောက်ကုန်ပိုင်းမှာလည်းအမိန့်ချမယ်ဆိုတဲ့သတင်းလေးကျွန်တော်တို့ကြားရပါတယ်။အဲ့တော့ဒေါန်ဆန်းစုကြည်ကိုဆွဲထားတဲ့အမှုတွေနဲ့ပတ်သက်ပြီးတော့ခြုံငုံသုံးတက်မယ်ဆိုရင်ဦးမင်းမြင့်ဘယ်လိုသုံးတက်ကြပါလဲ။ပထမဆုံးကတော့
ဒေါန်ဆန်းစုကြည်ပေါ်မှာဆက်ဆုပ်ထားတဲ့အမှုတွေအလုံးကတော့လုံခြုံဖန်တီးပြီးတော့ဆက်ဆုပ်ထားတဲ့အမှုတွေပဲကျွန်တော်တို့ပြောလို့ရပါလိမ့်မယ်ခင်ဗျ။အ
ဲ့တော့အခုဒီ30ရက်နေ့မှာဒေါန်ဆန်းစုကြည်ကိုဆွဲထားတဲ့အမှုတွေကငါးငါးဖောက်ခွေးနဲ့ဟောအမိန့်ချမယ်လို့ကြားရပါတယ်။ဆိုတော့ဒီမှုနဲ့ပတ်သက်လို့အဓိကသူ့အပေါ်မှာဘယ်ချက်ပေါ်မှာမူတည်ပြီးတော့ဆွဲထားတယ်လို့ဦးမင်းမြင့်လေးလာသိရှိထားပါလေ
။အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကထုတ်ပြန်တဲ့ကြေညာချက်ပေါ်မှာမူတည်ပြီးတော့မှဒေါ်အောင်ဆန်းစုကြည်ကို95ခောက်ဝေးနဲ့ဆွဲဆုထားတဲ့ဥစ္စာကလူသားမှန်းနဲ့မှိုင်းနေတယ်လို့ကျွန်တော်ပြောချင်တယ်။ဘာဖြစ်လို့လဲဆိုတော့ဒေါ်အောင်ဆန်းစုကြည်ကဖေဖော်ဝါရီလ10ရက်နေ့မှာစတင်ဖန်ဆီးခံနေရပြီလားဖြစ်တယ်။ပါရီကံပြီးတော့တပတ်ကြာမှထုတ်တဲ့စိတ်မပုံမှာမူတည်ပြီးဆွဲဆိုထားတာဖြစ်တဲ့အတွက်လွန်စမမှာမှိုင်းနေတယ်လို့ကျွန်တော်ပြောလို့ရပါတယ်ခင်ဗျ။အဲ့
တော့ဒီ30ရက်နေ့မှာဒီမှုနဲ့ပတ်သက်ပြီးအမိန့်ချမယ်လို့ကျွန်တော်သိရပါတယ်။အဲ့တော့ဟိုကျွန်တော်ဒီကြားထဲမှာသိချင်တာတကူကဒီလိုပါဒီအမိန့်ချမယ်အချက်ကိုရောက်သွားပြီဆိုတော့သူတရားခွင်မှာပေါ့နော်ဒါတစ်ဖက်ကတရားလိုဘက်ကတင်ပြတဲ့ဆွဲချက်ကခိုင်မာတယ်လို့တရားရုံးကသုံးဖြတ်ပြီးလို့အမှုကိုဆွဲချက်တင်လာတာခင်ဗျ။အ
ဲ့တော့ကျွန်တော်တို့ဒီမှုကိုဆွဲဆိုထားတဲ့ဥစ္စာကသက်တည်နဲ့မခိုင်လုံဘူး။အကြောင်းချင်းရလည်းမခိုင်လုံဘူး။တို့တော်လည်းပဲနိုင်ငံရေးရဒီမှုကိုပြစ်ပေးဖို့အတွက်ရည်ရွယ်ပြီးတော့လုံဆောင်တယ်လို့ပဲကျွန်တော်ကမြင်ပါလေ
။ဒါဒီကားနာခါခွေးနဲ့ပြီးလို့ရှိရင်နောက်ထပ်ဘယ်လိုအမှုတွေနဲ့တော့စမ်းစစ်ကြည့်အမိန့်ချဖို့ရှိတယ်လို့ဦးမင်းလွင်တို့လေးလာသိရှိထားပါလေ
။သက်တည်ဥရိယပြစ်ပေးရင်းမဲ့ပုံမှန်တစ်ခုရှိတယ်။နောက်ပြီးတော့ကပုံကုန်တင်းကုန်နဲ့အရင်းယူမဲ့ပုံမှန်တစ်ခုရှိတယ်ဒါတွေကိုအမိန့်ချမယ်လို့ကျွန်တော်ကြည့်ရပါလိမ့်မယ်အ
ဲ့ဒီအမှုမှာရောကျွန်တော်တို့လေးလာမိတဲ့နောက်ကတော့ဒီတော့ဆန်းစုကြည်အင်ချန်နယ်မှာမိတဲ့ဆက်သွယ်ရေးစက်တွေပေါ်မှာအခြေခံပြီးတော့ဟိုဆွဲချက်တင်ထားတယ်လို့ကြည့်ရပါတယ်ဒီမှုနဲ့ပတ်သက်လို့ဦးမင်းလုံးဘယ်လိုသုံးသပ်ပြောဆိုလိုပါလဲ
ကျွန်တော်တို့ဆက်သွယ်ရေးစက်တွေဆိုတာကလုံလုံရတဖွဲ့တွေသုံးတဲ့ကိစ္စကဖြစ်တယ်ဒီတိုင်းဝန်ကြီးဌာနရဲ့လက်အောက်ခံအဖွဲ့ကြီးကပြည်အဲ့တော့ဒီဆက်တွေဆက်တွေရှိနေတယ်ဆိုတဲ့ကိစ္စကဒေါန်ဆန်းစုကြည်အနေနဲ့လုံးဝသိနိုင်တဲ့ကိစ္စမဟုတ်ဘူးဒေါန်ဆန်းစုကြည်ရဲ့စီမံခန့်ခွဲမှုအောက်မှာရှိတဲ့ကိစ္စလည်းမဟုတ်ဘူးဒေါန်ဆန်းစုကြည်နဲ့ပတ်သက်မှုလုံးဝမရှိဘူးဆိုတာကိုကျွန်တော်ပြောချင်ပါတယ်ခင်ဗျအဲ့
တော့ဒီဆက်တွေဆက်တွေကရဲတွေရဲ့ဆက်တွေဆက်တွေ
ဟုတ်ပါတယ်ခင်ဗျအဲမြန်မာနိုင်ငံရဲစပ်ဘွဲ့ကသုံးတဲ့ဆက်တွေဆက်တွေပ
ါဆိုတော့ရဲတွေဆိုတာကဒီဒေါန်ဆန်းစုကြည်ရဲ့အိမ်ခြံကိုလုံခြုံရေးတာဝန်ယူပေးနေတဲ့ရဲတွေကိုပြောတာလား
ဟုတ်ပါတယ်ခင်ဗျာ
နောက်တစ်ခုကတွင်းကုန်ထုတ်ကုန်ကိစ္စပေါ့နော်အခုဆက်သွယ်ရေးဆက်တည်တဲ့ဒီတွင်းကုန်ထုတ်ကုန်ကိစ္စတွေကဆက်ဆံမှုရှိပါသလားအဲ့ဒီမှုနဲ့ပတ်သက်လို့ဆက်ဆုပ်ထားတဲ့ပုံမှာဘယ်လိုတုံ့တက်ချင်ပါလဲ
တွင်းကုန်ထုတ်ကုန်မှုတွေကအရေးကြီးတာရှိတယ်အဲ့ဒီမှာဂျမ်ပါပေါ့နော်အမှားတော့ဒီဆက်တွေအားလုံးကပြည်ရေးဝန်ကြီးဌာနကနေတင်နေတဲ့ဆက်တွေဖြစ်တဲ့အတွက်ဒေါ်စားစုကြည်နဲ့ပတ်သက်ပြီးတော့ဘယ်လိုဆက်ဆံမှုမရှိဘူးဆိုတာကိုကျွန်တော်ပြောနိုင်ပါတယ်ခင်ဗျာ
အမှုတွေနဲ့ပတ်သက်ပြီးတော့ဒီခုကံနဲ့ပတ်သက်ပုံတော့ဒီချက်တွေကိုတရားခွင်မှာဖြေရှင်းတယ်လို့ဦးမင်းလုံလေးလာသိရှိထားပါသ
ည်။ဟုတ်ပါတယ်ဒီချက်တွေနဲ့ပတ်သက်လို့ရှင်းနေပေါ်ရနေပြီးတော့ခုကံဖြေပါထားတယ်လို့လည်းကျွန်တော်သိရတယ်
။ဆိုတော့ဒီလာမယ့်30ရက်နေ့မှာတရားသူကြီးကအမိန့်ချမယ်ဆိုတော့ဒီဒေါက်တာစုကြည်ဘက်ကခုကံတရားချက်တွေကခံလုံတယ်ဆိုလို့ရှိရင်ဒီအမှုဟာဒေါက်တာစုကြည်အနေနဲ့ပေါ့နော်လွတ်မြောက်မလားဘလို့နေသားမျိုးတွေဖြစ်တယ်အ
မှားတော့ကတတိကံတတိဆွဲချက်တွေကိုမှမူတည်ပြီးတော့မင်းချမယ်ဆိုလို့ရှိရင်ဒေါန်ဆန်းစုကြည်ကိုပြစ်ပေးနိုင်လို့ရလုံးဝမရှိပါဘူးတို့လည်းပဲကျွန်တော်မြန်မာနိုင်ငံအတွင်းမှာဖြစ်နေတဲ့တရားရုံးတွေကနိုင်ငံရေးရနိုင်ငံရေးမှုနဲ့ပတ်သက်လာတယ်ဆိုလို့ရှိရင်ပြစ်ကြံပေးဖို့ပြရမယ်ဆိုတဲ့အထက်အမင်းကြီးရှိနေတဲ့အတွက်ဒီအမှုမှာတော့ဒေါန်ဆန်းစုကြည်ကိုအမြင့်ဆုံးပြစ်ဒဏ်ပေးမယ်လို့ကျွန်တော်ဒီကပါတယ်တရားရုံးနေနေလွတ်လပ်စွာစီမံဆောင်ရွက်ခွင့်မရှိဘူးလို့ပဲကျွန်တော်အနေနဲ့ပြောချင်ပါတယ်ခင်ဗျာ
ကိုဇော်မိုးကျော်ဆက်သွယ်မေးမြန်းပြသထားတာပါ